ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီဟာထိုင်းနိုင်ငံရတ်ချာဘူရီခေငါထိုင်းမြန်မာနယ်စပ်နန်းကထိုင်းဟင်းယာယီဒုက္ခသည်စခန်းကိုရောက်ရှိနေပြီးမြန်မာနိုင်ငံငြိမ်းချမ်းရရှိအောင်ကြိုးစားဖို့မြစ်တာရက်ခတ်လိုက်ပါတယ
် I want to take this opportunity also to appeal for peace in Myanmar to be restored and for the millions of displaced some of them
အဲ့ဒီစကွာထွက်ပြေးကြကြသူတွေအိမ်ပြန်နေရေးအတွက်လည်းမေတ္တာရက်ခပြစေလို့မစ္စတာဖီလီပိုဂရန်ဒီကပြောသွားခဲ့တာပါ။သူကဒုက္ခသည်စကားမှာဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။ထိုင်းနိုင်ငံမှာဒုက္ခသည်အဖြစ်ခိုးလုံနေထိုင်ရေးအတွက်လည်းမစ္စတာဂရန်ဒီဟာဘန်ကောက်မြို့မှာနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်ဝန်ကြီးဌာနနဲ့အမျိုးသားလုံခြုံရေးကောင်စီတို့နဲ့လည်းတနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ပြီးအကျိုးရှိခဲ့ပါတယ်လို့သူ့ရဲ့ X လူမှုစာမျက်နှာမှာရေးသားထားပါတယ်။ဒူတောင်းရတဲ့ယာယီဒုက္ခသည်စကားမှာဒုက္ခသည်9000ရှိပြီးအများစုကကရင်တိုင်းရင်းသားတွေဖြစ်ကြတယ်လို့သူကပြောပါတယ်။တချို့ကစကားမှာနေထိုင်နေကြရတာနှစ်စိတ်30ရှိပြီလို့လည်းဒုက္ခသည်မဟာမင်းကြီးကဆိုပါတယ်။ဂုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဒုက္ခသည်တွေကိုအကာအကွယ်ပေးနေအဖြေရှာရေးကိုအဓိကထားလှုပ်ဆောင်ပါတယ်။